ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်အပါအဝင်ပူးပေါင်းတပ်ဖွဲ့တွေနဲ့ပစ်ခတ်မှုတွေကဇက်တိုက်ရှိနေပါတယ်။ဒါကြောင့်မြို့အဝင်လမ်းတွေကိုဩဂုတ်လ19ရက်နေ့မှာပိတ်ထားလိုက်ပါတယ်။လုံခြုံရေးတွေကိုလည်းတင်းတင်းကြပ်ကြပ်ချထားပါတယ်။သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းကတီးတန့်ရဲစခန်းနဲ့မြို့မရဲစခန်းကိုကရင်မျိုးသားလူမျိုးရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေကဩဂုတ်လ15ရက်နေ့ကဝင်ရောက်တိုက်ခိုက်မှုတွေလုပ်ခဲ့ပြီးတဲ့နောက်လုံခြုံရေးကိုတင်းကျပ်တဲ့အနေနဲ့စစ်ကောင်စီတပ်တွေကမြို့ဝင်လမ်းတွေကိုပိတ်ထားခဲ့ပါတယ်။ဒီကနေ့ဩဂုတ်လ16ရက်နေ့မှာတော့မြို့ကိုဝင်တဲ့လမ်းတွေထဲကနေရာ3ခုကိုပိတ်ထားတယ်ဆိုပြီးကော့ကရိတ်မြို့ကတူကပြောပြပါတယ
်။ဒီစာမိုက်တန်းတွေဝင်မှာကောင်းအဓိကဆုံးတော့ပေါ့။အဲဒုံးစင်တရားတပအဲ့ဒါပြိတ်ထားတယ်။နောက်ဟိုကအဲတဲ့ဒီတဲ့ဒီတဲ့ဒီရံဘေးရတဲ့ရအဲ့ဒါပြိတ်ထားတယ်။နောက်အဲ့ဒီမလားမကန်းဒီလားတဲ့တောင်းတဲ့အဲ့ဒီတဲ့ပြိတ်ထားတယ်။အဲ့အကလာနဲ့ကွန်ကရစ်တဲ့ခွဲခွဲတဲ့တောင်းကြီးပေါ့။အဲနောက်ဒီတဲ့ဒီကတော့တောင်းလေအလာလေးရပေါ့။အကလန်ဘောမှာဒီရောင်းနေလမ်းတွေပေါ့လမ်းတွေတူအကလန်ဘောနဲ့အဲ့လမ်းတွေတူပြိတ်ထားတယ်လမ်းတွေတူလားဒီအကလန်တဲ့ရောင်းနေကော်ကရိတ်မျိုးကိုဓာတ်ရိုက်ဝင်နေလမ်းကြပန်းဝိုင်းပေါ့ဆိုခေါ်လာအဲ့ဒီကြပန်းဝိုင်းလမ်းတော့ဖွင့်လာတယ်ဒါမှလုံလုံတဲ့အသိစိတ
်ကော့ကရိတ်မြို့ထဲကနေစစ်ကောင်စီတပ်တွေကနေပူကန်ကုန်းကနေလက်နက်ကြီးနဲ့ဖြစ်နေသလိုတိုက်ပွဲဖြစ်နေတဲ့အတန်တွေကိုလည်းကြားနေရတဲ့အတွက်တမျိုးလုံးကအပြင်ကိုမထွက်ရဲကြပဲတိတ်ဆိတ်နေတယ်လို့လည်းကော့ကရိတ်မြို့ကန်ကဆိုပါတယ်။ဒီက
ဆန်လာရတဲ့ကြားရဲနော်အဲ့ဒါလုံးကြီးဖြစ်နေတဲ့စနေတာတစ်ကောင်ဆန်ရမလေးကြားတဲ့ကားဒီကတော့အခုတည်းကလုံးတိုက်ပွဲဖြစ်တဲ့ပုံကြံဖြစ်နေတယ်အခုလုံးကြီးဖြစ်နေတယ်ကြားလာပြီအားတိတ်တိတ်မနက်ကနေလာတာလုံးကနတ်ကလေးကနေကြားတယ်မနက်ကနေကြားတော့ပြီးပြီးရောပါနေရောအားလုံးသိပြီးရောပြန်လို့ရပြီးတိတ်တိတ်တမျိုးလုံးတိတ်တိတ်အခုဒီနေ့နေရသတိစောင့်ပတ်ထားမှာစစ်ဆိုတာစစ်တိုင်းကြားတယ်ဒီရနေလုံးကြီးနဲ့ဟုတ်လေဟုတ်ကဲ့ကော
ပြီးခဲ့တဲ့15ရက်နေ့တုန်းကတော့ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကရဲစခန်းတစ်ခုကိုဝင်ရောက်ပစ်ခတ်မှုတွေလုပ်ခဲ့ပြီးပစ်ခတ်မှုကြောင့်ရဲမှုတဦးပါဝင်5ဦးသေဆုံးခဲ့တယ်လို့လည်းမြို့ကန်ကဆက်ပြောပြပါဗျာ။ဟောနေရ
တာ9ယောက်9ယောက်ပြည့်တယ်စစ်ကောင်တပ်ရဲရဲက6ယောက်6ယောက်လာရဲမှုတရားပါတော့
ကော့ကရိတ်လမ်းဟောင်းဖြစ်တဲ့တောင်သုံးလုံးကော့ကရိတ်အာကျလမ်းသစ်ကွန်းကြံကုန်းခွေနဲ့တောတော်ရေကွန်းနှမ်းမှာတော့စစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။မနေ့တုန်းကတော့မြဝီမြို့အထက်ကကုန်းကြေးစုံကိုလည်းယာယီပိတ်ထားခဲ့ပါတယ်။နေဆက်မှာတိုက်ပွဲတွေမငြိမ်သက်ဖြစ်နေတဲ့အတွက်ဒေသခံတွေအဖို့ကတော့စိုးရိမ်ထိတ်လန့်မှုတွေရှိနေတယ်လို့လည်းပြောပြကြပါတယ်ရှင်။
ကရင်ပြည်နယ်ကော့ကရိတ်မြို့ကဒီစစ်ရေးနဲ့လုံခြုံရေးအခြေအနေကိုမအေးအေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။